ကရားကီယနီပြည်နယ်ဒီမော့ဆိုမြို့နယ်အရှိချာထီဖို့ကလိုကျေးရွာအုပ်စုမှာဩဂတ်လ16ရက်မနေ့ညပိုင်းကလက်နက်ကြီးကြားလို့အရက်သားပြည်သူ5ဦးထိခိုက်ဒဏ်ရာရရှိတယ်လို့ကီယနီလူခွင့်ရေးအဖွဲ့နဲ့ရွာကန်ကပြောရေးကိုပြောပါတယ်စစ်ကောင်စီတပ်တွေအနေနဲ့အခုနောက်ပိုင်းအရက်သားတွေကိုပြစ်မှတ်ထားထိခိုက်လာတာတွေ့ရတယ်လို့ကီယနီလူခွင့်ရေးအဖွဲ့ကပြောဆိုပါတယ်ရန်ကုန်ကလာရတဲ့တည်တင်းကို T4 ကလို့ ခြေရွာ အုပ်စုက T4 ကလို့ ခြေရွာ မှာ ဩဂုတ်လ 18 ရက်နေ့ မနေ့ ညတော့က လက်နက်ကြီးကြီး ကြလို့ အရက်သား ပြည်သူ 9 ဦး ထိခိုက် ဒဏ်ရာ ရရှိ ခဲ့ပါတယ် ရွာကန်နေနဲ့ စစ်ဘေး ရှောင်နေ အပါအဝင် အရက်သား ပြည်သူတွေ ထိခိုက် ဒဏ်ရာ ရခဲ့တဲ့ အခြေအနေကိုတော့ ကယင်နီ လူခွေရေး အဖွဲ့ ဒါရိုက်တာ ကိုပညာက VOA မြန်မာပိုင်းကို အခုလို့ ပြောပြပါတယ်
မနေ့ ည 8:00 ဝန်းကျင်လောက် မှာ ကျွန်တော်တို့ T4 ကလို့ ခြေရွာ အုပ်စု ထဲက T4 ကလို့ ရွာ ပေါ့ နော် ပရိရွာ ထဲကို လက်နက်ကြီး တော်လုံး ကြတယ် အဲ့တော့ ဒါပေမဲ့ လက်နက်ကြီးက ဘယ်ကနေ ပြက်လက်မှာတော့ မတီးဘူး တခါတည်း ကြကွဲတယ်
ကျွန်တော်တို့လူနေအိမ်သလုံးနှလုံးပေါ့အနေငယ်တော့ထိခိုက်သွားတာရှိတယ်။အဲ့ဒီအိမ်ထဲမှာကျွန်တော်နီးဖြာနေတယ်ကျွန်တော်တို့ရွာခံနေပေါ့နော်ရွာခံက၄ဦးရဲ့နောက်ပြီးတော့မှဆေးဘေးရှောင်ပေါ့နော်ဒေါ်မန်ငယ်ကနေပြောင်းလာတဲ့ဆေးဘေးရှောင်၃ဦးပေါ့နော်စုစုပေါင်း၇ဦးထိခိုက်ဒဏ်ရာရရှိပါတယ်။
ဟိုရရဲမှာစလာတာမင်းရဲ့အိုက်ဝဲမရှိဘူးဒီကက်တယ်လို့စားရအောင်အော်ဖိုင်ဆိုရင်မင်းကတော့ဒီကြည့်တော့မှမပဲမသွားမ်းထူတာဒါပေမဲ့မင်းရခါကြတော့မင်းရဲ့အိုက်ဝဲမရှိဘူးဒီကက်တယ်လို့စားရအောင်အော်ဖိုင်ဆိုရင်မင်းကတော့ဒီကြည့်တော့မှမပဲမသွားမ်းထူတာဒါပေမဲ့မင်းရခါကြတော့မင်းရဲ့အိုက်ဝဲကတော့ဘာမှတမစားရပဲနဲ့မင်းရဲ့အချင်းကတော့ဘာဆိုင်လိုက်တာပဲသူချိန်တော့မလုံးချုံတော့ဘူးပေါ့န
ံရတာကြောင့်ဒေသခံပြည်သူတွေရဲ့အသက်အန္တရာယ်ဟာစိုးရိမ်စရာဖြစ်နေတာပါ။ပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့ကလည်းလွိုင်းလင်းလေးမြို့နယ်ဘက်ကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့လို့အရက်သားတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။ဒမောဆိုးမြို့နယ်အရှေ့ဘက်ခြမ်းမှာလည်းလက်နက်ကြီးနဲ့ပစ်ခတ်လို့အရက်သား3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီလိုတိုက်ခိုက်ခံရတဲ့နေရာတွေမှာတိုက်ပွဲမရှိဘူးလို့ဒေသခံပြည်သူတွေက VOA ကိုပြောပါတယ်။စစ်ကောင်စီတပ်တွေအနေနဲ့အခုနောက်ပိုင်းမှာအရက်သားပြည်သူတွေကိုပြစ်မှတ်ထားပြီးတော့ပြစ်ခတ်တိုက်ခိုက်လာတာကိုတွေ့ရတယ်လို့ကရင်နီလူခွေအဖွဲ့ကပြောပါတယ်။ဒီဩဂုတ်လနှစ်ပတ်ကျော်အတွင်းမှာပဲဒမောဆိုးမြို့နယ်အရှေ့ချမ်းကြီးရွာတွေဘက်မှာဆိုရင်လက်နက်ကြီးတွေနဲ့လေးကြိမ်ထက်မနည်းပြစ်ခတ်တိုက်ခိုက်ခဲ့ပြီးအရက်သား၉ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သိရှိနိုင်မှု VOA မြန်မာပိုင်းကစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးရှင်။